အိန္ဒိယနိုင်ငံရှေ့တောင်ဘက်ကန်ယူရန်ဒေသမှာဆိုင်ကလုန်းမုန်တိုင်းကြောင့်မိုးတီထန်လေပြင်းတက်ခတ်မှုတွေဖြစ်ပွားရာကလူ11ယောက်ထက်မနည်းသေဆုံးသွားပါတယ်။မြန်မာအမည်သိမ်းလို့အမည်ပေးထားတဲ့ဆိုင်ကလုန်းမုန်တိုင်းဟာဒီကနေ့အစောပိုင်းမှာပဲလေတိုက်နှုန်းတစ်နာရီကိုမိုင်80ကျော်နဲ့ပြင်သစ်ကိုလိုနီမြို့ဟောင်းဖြစ်တဲ့ပွန်ဒီချယ်ရီနီကုန်းတွင်းကိုဝင်ရောက်လာခဲ့တာပါ။မိုးတီထန်လေပြင်းတက်ခတ်မှုတွေကြောင့်လက်စစ်မီးနဲ့ဆက်သွယ်ရေးတွေပြတ်တောက်ကုန်လို့သစ်ပင်တွေလည်းအမြင့်ကနေကျွတ်ထွက်ကုန်ကြပါတယ်။တမီနာဒူပြည်နယ်ကိုတာလုခရိုင်ကတည်ဆုံးသူအများစုကတော့နယ်ရန်တွေပြိုကျတာဓာတ်လိုက်တာတွေကြောင့်ဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်ဆန်ကလုံးမုန်တိုင်းကုန်းတွင်းမဝင်မီမှာပဲကာယိုရန်ကြေးရွာကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးထားတယ်လို့လည်းပြောဆိုထားပါတယ်ငါဖန်သမားတွေလည်းပင်လယ်ပြင်မှာလှိုင်းလေကြီးနိုင်တဲ့အတွက်မထွက်ကြဖို့သတိပေးထားတာပါအိန္ဒိယနိုင်ငံတောင်ပိုင်းဒေသမှာ12နာရီအတွင်းဆက်လက်ပြီးမိုးတီထန်ရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်သိန်းဆန်ကလုံးမုန်တိုင်းကြောင့်မြန်မာနိုင်ငံနေရာတော်များများမှာလည်းမိုးရွာသွန်းမှုတွေနဲ့အတူကမ်းရိုးတန်းနဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးသက်လေပြင်းကျရောက်နိုင်ပြီးလှိုင်းကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာပါမိုးသက်လေပြင်းကျချိန်မှာတော့မြေပြင်နဲ့ရေပြင်မှာလေတိုက်နှုန်းဟာတစ်နာရီမိုင်40လောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်